မြန်မာနိုင်ငံကចောင်းသားတွေအတွက်ရည်ရွယ်ပြီးတော့ဒီပညာတော်သင်စုပေးမဲ့အစီအစဉ်ကိုအမေရိကန်ပြည်ထောင်စုနိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကဒီကနေ့အကြေညာခဲ့ပါတယ်။မတူကွဲပြားမှုနဲ့အားလုံးပါဝင်ခွင့်ရှိသောပညာသင်စုလို့ဒီအဓိပ္ပာယ်ရတဲ့ Diversity and Inclusion Scholarship အစီအစဉ်အရမြန်မာနိုင်ငံကចောင်းသား1000ကျော်ကိုပညာသင်စုတွေပေးမယ်လို့ဒီထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပတဲ့ဒီပညာတော်သင်စုမိတ်ဆက်အခမ်းအနားမှာအတည်ပြုခဲ့ပါတယ်။အသက်25နှစ်အောက်လူငယ်45ရာခိုင်နှုန်းရှိနေတဲ့မြန်မာနိုင်ငံအနေနဲ့လူငယ်မျိုးဆက်တည်းရဲ့ပျောက်ဆုံးမဲ့အခြေအနေရင်ဆိုင်နေရတယ်လို့ American တာဝန်အကြီးအကဲ Susan Stevenson ကပြောကြားခဲ့ပါတယ်။ဒါကြောင့် American ပြည်ထောင်စုအနေနဲ့ Diversity and Inclusion Scholarship အစီအစဉ်ကနေတဆင့်အဲ့ဒီအခြေအနေမျိုးဆက်ရောက်မသွားအောင်တားဆီးဖို့ကူညီဆောင်ရွက်တာဖြစ်တယ်လို့ပြောပါတယ်။ USAID အာရှရေးရာလက်ထောက်အုပ်ချုပ်ရေးမှူး Michael Schiffer ကလည်းဒီပညာတော်သင်စုဟာဒေတာရင်းအစ်မြင့်ပညာရေးကဏ္ဍနဲ့ပတ်သက်လို့မဟာဗျူဟာမြောက်ယင်းဤမြုပ်နှံမှုဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။ပညာရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့တနိဋ္ဌန်ချဆောင်ရွက်မှုတွေကိုအခုပညာတော်သင်စုအစီအစဉ်နဲ့လက်တွေ့ပြသလိုက်တာဖြစ်ပြီးတော့မြန်မာနဲ့ကမ္ဘာတစ်လွှားမှာကောင်းမွန်တဲ့အကျိုးဆက်တွေပေါ်ပေါက်လာဖို့အတွက်ဖြစ်တယ်လို့လည်းဒီ Michael Schiffer ကဒီအခမ်းအနားမှာပြောကြားသွားခဲ့ပါတယ်။